ဟောင်ကောင်ကဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှွာဝမ်ဟာအကျဉ်းထောင်ကလွတ်လာခဲ့ပြီးနောက်မှာပဲအစိုးရရုံးချုပ်တွေရှိရာနာကဆူဝေးဆန္ဒပြပွဲမှာပါဝင်ဆန္ဒပြနေပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှုဆင်းပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေကြမ်းကိုပယ်ဖျက်ပေးဖို့အတွက်ဂျော့ရှွာဝမ်ကတောင်းဆိုခဲ့ပါတယ်
It's time for us to urge KLM to withdraw the extradition law proposal and it's her responsibility to step down and to face how
ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာဂျီစီလွှဲပေါင်းပြောင်းပေးရေးအုပ်ချုပ်ရေးမှုကယ်ရီလမ်အဆိုပြုတဲ့ဥပဒေကြမ်းကိုပြန်ရုပ်သိမ်းဖို့နဲ့ပြည်သူနှစ်တန်းလောက်လမ်းပေါ်ထွက်တောင်းဆိုနေတဲ့အတိုင်းယာရုကနေဆင်းပေးဖို့အချိန်တက်ပြီလို့ဂျော့ရှူဝါဝေါင်ပြောကြားသွားတာဖြစ်ပါတယ်။ဟောင်ကောင်မှာလူ့အခွင့်အရေးနဲ့လွတ်လပ်မှုကိုပြန်မရမချင်းဆန္ဒပြသူတွေပိုပိုများလာလိမ့်မယ်လို့လည်းဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှူဝါဝေါင်ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီနီးလမ်းကျရွေးကောက်ပွဲကျင်းပဖို့အတွက်2014ခုနှစ်ကစတင်တောင်းဆိုတဲ့ Umbrella Movement ထိလှုပ်ရှားမှုခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဝေါင်ဟာအဲ့ဒီလှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့ထောင်ဒဏ်2လကြာခံပြီးဒီကနေ့ပြန်လွတ်လာတာဖြစ်ပါတယ်။ဘေဂျင်းအစိုးရလိုလာတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသူအစိုးပြုထားတဲ့ဥပဒေကြမ်းကိုယာယီဆိုင်းထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖြတ်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးပိုင်းကဆန္ဒပြသူတွေအပေါ်လုံခြုံရေးတွေကအင်အားသုံးကင်တွယ်ခဲ့တဲ့အတွက်ပါလူပေါင်းနှစ်တန်းလောက်တနည်းကနေနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့အထိလည်းအုပ်ချုပ်ရေးမှူးယုံနာမှစူဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြမှုကြောင့်ဟောင်ကောင်ကအစိုးရရုံးတွေရှိရာနဲ့ shopping center တွေရှိရာအရက်မှာလုပ်ငန်းတွေအလုံးရပ်ဆိုင်းခဲ့ပါတယ်ဒီကနေ့တော့အစိုးရရုံးချုပ်တွေရှိရာတဝိုက်ကလမ်းတွေကိုအာဏာပိုင်တွေကပြန်ဖွင့်ခဲ့ပါတယ်ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတဒေါ်နယ်ထရန့်တွေ့ဆုံတဲ့အခါမှာဟောင်ကောင်ကိစ္စကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားထားပါတယ်